Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ15ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို9.25 MHz ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းကြင်ညာပါပါOrlando မြို့ Gay Night Club မှာတနက်ပစ်ခတ်မှုအပေါ်စုံစမ်းစစ်ဆေးနေတာကနေရှင်းရှင်းလင်းလင်းပိုသိလာနေရပြီလို့ American ဒုသမတာ Joe Biden ကပြောပါတယ်။အဲဒီတိုက်ခိုက်မှုကြောင့်ပြောဆိုတာတွေကနေ Donald Trump ကသူ့ကိုဝေဖန်တိုက်ခိုက်တဲ့ပေါ်သမတာ Barack Obama ကအပြင်းထန်ပြန်တုံ့ပြန်ပါတယ်။ ASEAN နိုင်ငံသားဝန်ကြီးတွေရဲ့ထုတ်ပြန်ချက်တစ်ခုမှာတောင်တရုတ်ပင်လယ်ရေးကိုထည့်ပြောပြီးတဲ့နောက်မှာထုတ်ပြန်ချက်ကိုပြန်ရုပ်လိုက်ကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒါကပြပါဘယ်ကမပြပါနဲ့ဆိုတော့ဉာဏ်ကြီးဝင်ကြီးဌာနအနေနဲ့ကျွန်တော်တို့ကဘာမှဆုံးဖြတ်ချက်မရှိပါဘူးဒီ board ကကျွန်တော်တို့
လူခွင့်ရင်နဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်မှာ Twilight Over Burma မတ်တန်တင်ဇက်ကပြတ်တာခွင့်ပိတ်ပင်ခံရတဲ့ပတ်သက်ပြီးပြင်ကြားရေးဝင်ကြီးဌာနကတုတ်ပြန်ကြပါဒီအကြောင်းနဲ့ဒူကင်းပြည်နယ်လိုင်းပွဲမြို့နယ်တွင်စာနာရိတ်ခါတဲဆောင်မှုကန့်သက်စစ်ဆေးချက်ပေါ်ဒေသခံတွေကန့်ကွက်ကြတဲ့အကြောင်းထိုင်းမြန်မာနယ်စပ်တာချီလိတ်မဲဆိုင်ချစ်ကြီးရေးတံတားပေါ်ကမူရစ်စေဝါတသိန်းကျော်ဖန်စီရမိတဲ့ကိစ္စနဲ့ဥရောပဖလားဘောလုံးပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုနောက်ဆုံးရသတင်းတွေကိုကိုကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
Florida ပြည်နယ် Orlando မြို့က night club မှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်လို့ပိုးပြီးရှင်းရှင်းလင်းလင်းရှိလာနေပြီးပိုးပြီးပေါ်လွင်လာနေပြီလို့ American ဒုတိယသမ္မတ Joe Biden ကပြောလိုက်ပါတယ်။လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့တနက်ပစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေဆန်းစစ်နေကြတာပါ။အင်္ဂါနေ့ကအဲ့လိုပြောတာမှာ Mr. Biden ကအသေးစိတ်မပြောပေမဲ့လာမယ့်ရက်တွေအတွင်းသမ္မတ Barack Obama ကနောက်ထပ်ပြောပါလိမ့်မယ်လို့ပဲပြောသွားပါတယ်။ Mr. Obama ဟာ Orlando မြို့ကိုဂျာတာပရီနီမှာသွားဖို့ရှိပါတယ်။အဲ့ဒီတနက်ပစ်ခတ်မှုကိုဒေါသထွက်နေတဲ့စိတ်ဝေဒနာရှိနေတဲ့အဆုံးရောက်အယူဝါဒဝင်ပြီးမတိမငြိမ်ဖြစ်နေတဲ့လူငယ်တူကလုခဲ့တာလို့သမ္မတဘောမာကအင်္ဂါနေ့မှာပြောပါတယ်။အသက်29နှစ်အရွယ်အိုမာမာတီးကဂေးနိုင်ကလပ်ကိုတိုက်ခိုက်တာမှာအကြမ်းဖက်ဝါဒီပြည်ပအဖွဲ့တစ်ခုကညွန်ကြားလို့လုတာဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့သမ္မတကပြောပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေထပ်မဖြစ်အောင်ဒါစီဖို့အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကအစွမ်းကုန်လုပ်နေတယ်လို့မစ္စတာဘောမာကပြောပါတယ်။ဒါပေမဲ့လေအခုလိုမျိုးတကူတော်လှူရှားသူတွေကိုကြိုပြီးထောက်လန်းသိရှိနိုင်ဖို့ကြိုးစားတဲ့နေရာမှာတွေ့ရတဲ့အခက်အခဲကြောင့်တာဝန်ရှိသူတွေမှာအသေးအံလုပ်နေရတာလို့ဆိုပါတယ်မာတင်ရဲ့ဘဝဆက်ကြောင်းနဲ့ပတ်သက်ပြီးအချက်လက်တွေပိုသိရဖို့တာဝန်ရှိသူတွေဆက်ကြိုးစားနေတယ်လို့အမိမေလွန်ကြိုရေးလွန်ကြီးဝန်ကြီးဂျေးဂျွန်ဆန်ကပြောပြီးအလေးပဲပြေဝပြီးတာဝန်ယူမှုရှိတဲ့တနက်ထင်းချုပ်ရေးဥပဒေတွေပြဋ္ဌာန်းဖို့တောင်းဆိုလိုက်ပါတယ်
Republican Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာနေတဲ့ Donald Trump ရဲ့အပြင်းအထန်ဝေဖန်မှုကိုတုံ့ပြန်ခြေပတဲ့အနေနဲ့ American သမ္မတ Barack Obama ကကမ္ဘာတဝန်း Islamic အစွန်ရောက် IS အဖွဲ့ကိုခြေမှုန်းရင်း American စစ်တပ်ရဲ့ဆောင်ရွက်ချက်တွေနဲ့သူ့ရဲ့မဟာဗျူဟာတို့ကိုမနစ်အင်္ကာနေ့ကပြင်းပြင်းထန်ထန်ကာကွယ်ပြောဆိုပါတယ် Florida ပြည်နယ် Orlando မြို့က night club မှာတင်းငင်းကနေနေပြစ်ခတ်မှုနဲ့ပတ်သက်ပြီးပြောတဲ့နေရာမှာသမ္မတ Obama ကနိုင်ငံရေးအရာတွက်ပြီးတော့အစွန်းရောက်အစ္စလမ်ဒါမှမဟုတ်အစ္စလမ်ရဲ့အကြမ်းဖက်ဝါဒလို့မတုံ့ခဲ့တာဖြစ်တယ်လို့ Donald Trump ကအစွပ်စွဲခဲ့တာပါသမ္မတ Barack Obama က
Groups like ISIL and Al-Qaeda want to make this war a war between Islam and America
ISIL နဲ့ Al-Qaeda လို့အဖွဲ့တွေက American နဲ့ Islam ကြားအနောက်နိုင်ငံတွေနဲ့ Islam ကြားစစ်ပွဲဖြစ်အောင်လုပ်နေပြီး Muslim အားလုံးကိုသူတို့ကပဲကိုးစားပြုတဲ့ပုံစံနဲ့ဝါဒဖြန့်တာလူသစ်စုဆောင်းတာတွေလုပ်နေပါတယ်ဒါကိုနားမလဲပဲသူတို့လုံချေနဲ့ပုံစံမျိုးဖြစ်အောင်တုံ့ပြန်လိုက်မယ်ဆိုရင်ဘာသာတရားတစ်ခုလုံးနဲ့စစ်ဖြစ်ရာကြတယ်လို့သူတို့အစားကိုကအကြမ်းဖက်လုပ်ရက်တွေကိုလုပ်တဲ့သူတွေဖြစ်သွားလိမ့်မယ်လို့သမ္မတဥပမာပြောသွားတာဖြစ်ပါတယ်။ Donald Trump ရဲ့ဝေဖန်မှုဟာသေးနှုတ်လွန်းလားကြောင့်မှတ်ချက်ပေးစရာမရှိဘူးလို့ American သမ္မတအင်ဘျူရိုကအစိုးပိုင်းကတုံ့ပြန်ထားတာပါ။ဒါပေမဲ့သမ္မတဥပမာကသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့အစည်းအဝေးလုပ်ပြီးနောက်မကြာခင်မှာပဲ Donald Trump ကိုတိုက်ရိုက်ညှိညွန့်ပြီးတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ Donald Trump ဘက်ကတော့အလျှော့မသွားပဲမြောက်ကယ်ရိုလိုင်းနားပြည်နယ် Greensboro မြို့ကလူမှုစုဝေးပွဲတစ်ခုမှာထပ်ပြီးဝေဖန်ပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်းပဏာမရွေးချယ်ပွဲတွေအဆုံးသတ်သွားပါပြီ။အင်္ဂါနေ့က Washington DC မြို့တော်မှာကျင်းပတဲ့ Democratic Party တွင်းပဏာမရွေးချယ်ပွဲဟာနောက်ဆုံးဖြစ်ပြီးအဲ့ဒီမှာ Hillary Clinton ကအနိုင်ရသွားပါတယ်။အဲ့ဒီနောက်မှာတော့ Clinton နဲ့ Vermont ပြည်နယ်အထက်လူတော်မှ Bernie Sanders တို့ဟာသူတို့ဆိုအားဖြင့်အပြုသဘောဆောင်တဲ့ဆွေးနွေးမှုတစ်ခုလုပ်ကြပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်နှစ်ဖက်စလုံးကပုံစံတူကြေညာချက်တွေထုတ်ပြန်ပါတယ်။လ ဒုက္ခလာစာတို့မြင့်ရေးမဲဆွယ်စည်းရုံးမှုရမုံငွေဆိုင်ရာဥပဒေတွေကိုပြင်ဆင်ရေးကောလိပ်ပညာရေးကိုအားလုံးရယူနိုင်ရေးစတဲ့တူညီတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့ကြေညာချက်တွေမှာပြောပါတယ်။ဒါအပြင်ဒေါ်နယ်ထရန့်ဟာအမေရိကန်နိုင်ငံအတွက်အန်ဒရယ်ကြီးတဲ့ထိန်းချုပ်မှုဖြစ်တယ်ဆိုတာကိုလည်းဆိုကြပါတယ်။ဝါရှင်တန်ဒီစီပရိုင်မရီပနာမရွေးချယ်ပွဲမှာကလင်တန်က88ရာခိုင်နှုန်း၊ဆန်ဒါစ်က27ရာခိုင်နှုန်းအသီးသီးအနိုင်ရပါတယ်။အခုဆိုရင်ကလင်တန်ကပါတီနီလာကန်ကိုယ်စားလှယ်အရေအတွက်2219ရောက်ရထောက်ခံမဲ့ကိုရထားပြီးဆန်ဒါစ်က1832ရောက်ရထောက်ခံမဲ့ကိုရထားပါတယ်။ကလင်တန်အနေနဲ့တရားဝင်သမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ့အရေအတွက်2383မဲ့ကိုမရသေးပေမဲ့လည်းစူပါဒဲလီဂိတ်လို့ခေါ်တဲ့ပါတီတာဝန်ရှိသူကိုယ်စားလှယ်တွေရဲ့ထောက်ခံမဲ့ရပေါင်းများစွာကိုတော့ရထားတာပါ။နောက်လာကြရင်ဖီလာဒဲလ်ဖီးယားမြို့မှာကျင်းပမယ့်ပါတီနီလာကံမှာဟီလာရီကလင်တန်ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်တရားဝင်ကြေညာမယ်လို့ခန့်မှန်းထားပေမဲ့မစ္စတာဆန်ဒါစ်ကလည်းသူ့ရဲ့မဲဆွယ်စည်းရုံးပွဲကိုတရားဝင်အဆိုးမသက်သေးပါဘူး။ဒီမိုကရက်တစ်ပါတီနီလာကံကိုဇူလိုင်လ25ရက်နေ့ကနေ28ရက်နေ့ထိကျင်းပမှာဖြစ်ပြီးရီပပ်ဘလီကန်ပါတီနီလာကံကတော့ဇူလိုင်လ17ရက်နေ့ကနေ21ရက်နေ့ထိကျင်းပမှာပါ။ NBC သတင်းဌာနနဲ့ Survey Monkey အဖွဲ့ပူးတွဲလုပ်ပြီးအင်္ဂါနေ့ကထွက်တဲ့လူလူစစ်တမ်းအသစ်မှာတော့ကလင်တန်ကထောက်ခံမှု49ရာခိုင်နှုန်းနဲ့ထရမ့်က42ရာခိုင်နှုန်းအတည်တည်ရကြပါတယ
်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝင်ကြီးတွေဒုတိယနေ့အဖြစ်ဒီကနေ့မှာစီဝေးနေကြပါတယ်။မနေ့အင်္ဂါနေ့တုန်းကတော့ဘောလ်တစ်နိုင်ငံတွေနဲ့ပိုလန်တို့မှာ NATO တပ်ဖွဲ့တွေချထားဖို့သဘောတူခဲ့ကြပြီးဒီသဘောတူညီမှုဟာဆိုရင်တင်းတင်းမာမာပြန်လုလာတဲ့ရုရှားကိုတားဆီးနိုင်ဖို့စီမံဆောင်ရွက်မှုတွေရဲ့နောက်ဆုံးလှုပ်ရှားမှုဖြစ်ပါတယ်။ဒါပေမဲ့အဖွဲ့ဝင်တချို့ကတော့စိတ်ချယုံကြည်ရအောင်အတွက်နောက်ထပ်လုပ်ဖို့လိုအပ်တယ်လို့ပြောကြပါတယ်။ခရီးမီးယားနဲ့တခြားဒေသတွေမှာရုရှားတပ်တွေတကြော့ပြန်ချထားမှုကိုတားဆီးနိုင်ရည်အထောက်အကူဖြစ်စေမယ်။အရေးပေါ်တုံ့ပြန်တိုက်ခိုက်ရေးတပ်ဖွဲ့တွေပါဝင်မဲ့တပ်ဖွဲ့ဝင်4000ချထားဖို့ကို NATO အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေကပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပမဲ့အရေးပါတဲ့ NATO အဖွဲ့ညီလာခံမတိုင်ခင်သတင်းသုံးပတ်အလိုမှာသဘောတူခဲ့ကြတာဖြစ်ပါတယ်။ရုရှားတို့ယူကရိန်းနိုင်ငံထံကနေ2014ခုနှစ်မှာသိမ်းယူထားတဲ့ပင်လယ်နဲ့အတွင်းကခရီးမီးယားမှာရုရှားဘက်ကစစ်အင်အားတိစောက်လာမှုကိုတံပြန်ထိန်းညှိနိုင်ဖို့ NATO အဖွဲ့ကရည်ရွယ်ထားတာပါ။ဆွမ်းရင်အရင်မြစ်တွေကျော်ရတဲ့အတွက်ရောအရှေ့အလယ်ပိုင်းဒေသနဲ့နီးတဲ့အတွက်ပါပင်လယ်နဲ့ဟာကမ္ဘာအရှေ့ခြမ်းအတွက်ရောအနောက်ခြမ်းအတွက်ပါမဟာဗျူဟာမျှအရေးပါနေတာဖြစ်ပါတယ
်။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရကနေဘူလူညနေပဲတရမျိုးကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်ပြီးတင်းမာတဲ့ကြေညာချက်တရက်ကိုအရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေထုတ်ပြန်ပြီးတဲ့နောက်မှာပြန်ရုပ်လိုက်ကြပါတယ်။လျှို့နိုင်ငံယူနန်ပြည်နယ်ယူစီမြို့မှာတနင်္လာနေ့အင်္ဂါနေ့တွေကတွေ့ဆုံဆွေးနွေးကြတဲ့အာဆီယံနိုင်ငံကြ合いဝန်ကြီးတွေကတောင်တရုတ်ပင်လယ်မှာတင်းမာမှုတိုးလာနေတဲ့ပေါ်အလွန်မင်းဆိုးရိမ်နေကြောင်းသူတို့ရဲ့ကြေညာချက်ထက်မှာခပ်ပါးပါးလေးပဲဖော်ပြတာပါနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့လည်းထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်တောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်အများစုကိုပိုင်နေဆိုပြီးတရုတ်နိုင်ငံကပြောထားတဲ့ပေါ်အငင်းပေါ်မှုဖြစ်ရှင်းရေးဆိုင်ရာဒဟိတ်မြို့အခြေစိုက်တရားရုံးမှာဖိလစ်ပိုင်နိုင်ငံကရှောက်ထားတင်ပြထားတဲ့ကိစ္စတရားရုံးကချမှတ်ဖို့ရှိတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့တရုတ်ဘက်ကပြောထားချိန်မှာပဲအခုလိုတောင်းဆိုတာဖြစ်ပါတယ်။ထုတ်ပြန်ချက်မိတ်တူတစ်ခုကိုမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းမီဒီယာတွေကိုထုတ်ပြန်ပေးလိုက်ပြီးတဲ့နောက်အဲဒါကိုပြန်ရုပ်သိမ်းဖို့တရုတ်တာဝန်ရှိသူတွေကအာဆီယံဝန်ကြီးတွေကိုနောက်ကွယ်မှာမြန်မြန်ဆန်ဆန်ပဲဖိအားပေးခဲ့တယ်ဆိုတာတန်တမန်သတင်းရောက်ွက်တွေကဒီကနေ့အရေးအမှန်ပြောကြပါတယ်။ကြေညာချက်ကိုထုတ်ပြန်ပြီးတော့မှပြန်ရုပ်သိမ်းတာဟာအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေကြားမှာမညီမညွတ်နဲ့အကွက်ကွက်ပြပြဖြစ်နေတာကိုနောက်ထပ်ပြလိုက်တာပါပဲ။အာဆီယံအဖွဲ့ဟာဒေသတွင်အဓိကကျတဲ့ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းနိုင်စွမ်းမရှိတဲ့မစွမ်းဆောင်နိုင်တဲ့အဖွဲ့ဖြစ်တဲ့ဆိုပြီးတော့ဝေဖန်ခံနေရတာကြပါပြီ
။ဂျပန်ရေပိုင်နဲ့ထဲကိုတရုတ်ရေတပ်သင်းမော်တစ်စင်းခဏတာဝင်ရောက်ခဲ့ပြီးနောက်မှာတော့ဂျပန်တို့ကစိုးရိမ်မကင်းကြောင်ပြောဆိုလိုက်ပါတယ်။ဂျပန်အစိုးရရဲ့ဒုတိယအတွင်းဝန်ချုပ်ဟီရိုရှိကီဆီကိုကဂျပန်ရဲ့စိုးရိမ်ချက်ကိုသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်ရေတပ်ထောက်လန်းရေးသင်းမော်ဟာဂျပန်နိုင်ငံတောင်ပိုင်းကာကိုရှိမာစင်စုထဲမှာရှိတဲ့ကူချီနိုယာဘူဂျီမာကျွန်းအနီးဂျပန်ရေပိုင်နဲ့ထဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့ဂျပန်အစိုးရဒုတိယအတွင်းဝန်ချုပ်ကပြောပါတယ်။ဒါဆိုရင်2004ခုနှစ်ကစလို့ဒီကနေ့အချိန်အထိဂျပန်ရေပိုင်နဲ့ထဲကိုတရုတ်ရေတပ်သင်းမော်တစ်စင်းဒုတိယအချိန်ဝင်ရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းတရုတ်စစ်သင်းမော်တစ်စင်းကပိုက်ဆိုင်မှုအငင်းပွားနေတဲ့အရှေ့တရုတ်ပင်လယ်ပြင်အတွင်းကရှန်ကာကူဒါမှမဟုတ်ဒါယိုယူကျွန်းအနီးကိုပထမဆုံးအချိန်ဖြစ်တွေ့ရှိခဲ့ရပါတယ်။
အမေရိကန်သမ္မတဘရာကိုဘားမားအနေနဲ့တိဘက်ဘုန်းတော်ကြီးဒလိုင်းလားမားနဲ့တွေ့မယ်ဆိုရင်အဲ့ဒါဟာအပြန်အလှန်ယုံကြည်မှုကိုထိခိုက်စေနိုင်တယ်လို့တရုတ်ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ တရုတ်ကိုဒေါသထွက်အောင်လုပ်တာမျိုးကိုရှောင်ပိုးတွေဒီကနေ့စီစဉ်ထားတဲ့တွေ့ဆုံပွဲဟာတကယ်ပဲတိကျတွေ့ဆုံပွဲဖြစ်မှာပါတလိုင်းလာမားကိုအန်ဒရီကြီးတဲ့တိကျခွတ်ထွက်ရေးဝါဒီဆိုပြီးတရုတ်ကသတ်မှတ်ထားပါတယ်သမရဥပမာဟာဖုန်တော်ကြီးတလိုင်းလာမားနဲ့အချိန်တော်များများတွေ့ဆုံပြီးမိတ်ဆွေကောင်းတူဦးဖြစ်တုံ့လုံပြောဆိုပါတယ်ဒါပေမဲ့လည်းဒီလိုတွေ့ဆုံပွဲမျိုးကိုတိဘက်လူမျိုးတွေကတမျိုးအဓိပ္ပာယ်ဖွင့်ဆိုမှာကိုတရုတ်ဘက်ကစိုးရိမ်ပါတယ
်ဖလော်ရီဒါပြည်နယ်က Disney World Hotel အနီးရေတဲကိုမိချောင်းတစ်ကောင်ကအင်္ဂါနေ့မှာဆွဲချသွားတဲ့အသက်2နှစ်အရွယ်ကလေးငယ်ကိုအာနာပိုင်တွေလိုက်ရှာနေကြပါတယ်။ကလေးငယ်ဟာနီဘရတ်စကာပြည်နယ်ကဖြစ်ပြီးမိဘတွေညေကိုမောင်နှမတွေနဲ့အတူဖလော်ရီဒါမှာအပန်းဖြေခီးထွက်နေကြတာပါ။မိချောင်းဝင်ဆွဲချိန်တုန်းကသူတို့မိသားစုဟာအများအားဖြင့်လှေစည်းထွက်ဖို့လှုပ်ထားတဲ့လူလုံရေကန်တစ်ခုတည်းကရေစက်မှာလမ်းလျှောက်နေကြတာလို့ Orange County ရဲအရာရှိ Jerry Deming ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။7 Sea Lagoon လို့ခေါ်တဲ့အဲ့ဒီကန်ထဲမှာကလေးလေးကိုရှာဖို့ရဲနဲ့တခြားတပ်ဖွဲ့ဝင်50ကျော်ကိုလွှတ်ထားပါဗျ။အဲ့ဒီကန်ဟာ Orlando မြို့က Disney Grand Florida အပန်းဖြေနေရာအပြင်ဘက်မှာရှိပြီး6မီတာလောက်နက်ပါဗျ။ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုကိုတော်တိန်နဲ့မသိငီထိုက်တို့ကြီးညာပေးကြတာပါရှင်။အခုတော့သတင်းဆောင်မတွေကဘက်ကိုဆက်ပါမယ်။အရင်ဦးဆုံးတင်ပြပေးမှာကတော့မြန်မာနိုင်ငံမှာကျင်းပနေတဲ့လူအခွင့်အရေးနဲ့လူကုန်တိုက်ခါရုပ်ရှင်ပွဲတော်မှာ Twilight Over Burma မှတ်တမ်းတင်ဇာတ်ကားကိုပြတ်တာခွင့်ပိတ်ပင်လိုက်တာဟာတည်ဆဲဥပဒေတွေနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။တီဘောဆော်ဝါဆောက်ကြဆိုင်ရဲ့မဟာဒေဝီဆောက်သူစန်နီခေါ်ဒီအင်္ဂါစာဂျန်ကိုရိုင်းရေးတဲ့ Twilight Over BurmaMy life as a Shan princess စာအုပ်ကိုအခြေခံထားတဲ့မတ်တန်တင်ဇာတ်ကားကိုနိုင်ငံတကာရုပ်ရှင်ပွဲတော်မှာပြတ်သားခွင့်ပိတ်ခံခဲ့ရတဲ့အတွေ့ဝေဖန်သံတွေလည်းအကြီးအကျယ်ဆက်လက်ထွက်ပေါ်နေတာပါအကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံရုပ်ရှင်စင်စာဘုတ်အဖွဲ့ကပိတ်ပင်လိုက်တဲ့ဆိုတော့ Twilight Over Burma ဇာတ်ကားဟာရှမ်းပြည်တီဘောဆော်ဘွားရဲ့မဟာဒေဝီဖြစ်ခဲ့တဲ့ Austria အမျိုးသမီးရဲ့ဘဝကိုရိုက်ကူးထားတဲ့ဇာတ်လမ်းဖြစ်ပြီးအဲ့ဒီအချိန်တုန်းကရှမ်းတိုင်းသူတွေပေါ်မတရားပြုကျင့်တာတွေကိုဖော်ပြရမှာမြမတက်မတော်ရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးပြသခွင့်ပိတ်ပင်ခံရတာလို့သတင်းတွေထွက်ပေါ်လာတာကြောင့်လူမှုမီဒီယာတွေပေါ်မှာဝေဖန်မှုတွေကြဲကြဲလောင်လောင်ဖြစ်ပေါ်နေပါတယ်။ Twilight Over Burma ပြခွင့်အပိတ်ပင်ခံရတာဟာပညာရေးဝန်ကြီးဌာနရုပ်ရှင်အစည်းအရုံးနဲ့အခြားဌာနပေါင်းစုံပါဝင်တဲ့စင်စာဘုတ်အဖွဲ့ကတည်ဆဲဥပဒေနဲ့အညီလုပ်ခဲ့တာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင့်ဆွေက VOA ကိုရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့ပြောရင်တော့အမျိုးသားညီညွတ်ရေးအစည်းအဝေးနဲ့ပြည်သူညီညွတ်ရေးစာမျက်နှာဟာဒီပေါ်မှာသွားပါထိခိုက်နေတဲ့အချက်တွေတည်းဒီကားပြကွင်းပြကွက်ဒီပါရတဲ့အကြောင်းပြသက်ရမသိရင်ဆိုရက်အမှတ်ချက်နဲ့ဒါတော့မပြေးပါဘူးဒါကိုပြသက်မယ်မပြုတင်ပါဘူးဆိုပြီးတော့သူတို့ကတော့ဆုံးပြပြီးတော့ကျွန်တော်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကတော့တာမန်အချင်းကျွန်တော်တို့ကအဲ့ဒီဘယ်ကားပြပါဘယ်ကားမပြပါနဲ့ဆိုတာကိုအဲ့ဒီဝင်ဌာနအနေနဲ့ကျွန်တော်တို့ကဘာမှဆုံးဖြတ်ချက်မရှိပါဘူးဒီ board ကကျွန်တော်ခုနတင်ပြတဲ့ board ကပဲဒါကိုယ့်ဘာကိုကြည့်ပြီးတော့အဲကိုပြတင်တယ်မပြတင်ဆိုတာဆောင်ရွက်နေတာဖြစ်ပါတယ်အဲ့တော့အခုလေအဲဒီရုပ်ရှင်ဒီအဲ့လိုမျိုးပေါ့လေပြတာဘူးမသိမှဘူးဆိုပြီးတော့ board ကဆုံးဖြတ်ထားတယ်လို့ကျွန်တော်သိရပါတယ
်ဒီမှတ်တမ်းရုပ်ရှင်ဟာတီဘောဆိုဘွားစัจจာစံရဲ့မဟာဒေဝီစောက်သူစံဒီခေါ်အင်္ဂါစားခြင်းကိုတိုင်ရည်ထားတဲ့Twilight Over Burma My Life as a Shan Princess အုပ်ကိုအခြေခံထားတဲ့မှတ်တမ်းရုပ်ရှင်ဖြစ်ပြီးရှမ်းပြည်နယ်ကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းထည့်သွင်းရိုက်ကူးထားတာပါဒီရုပ်ရှင်ပွဲတော်မှာတချိန်ကတက်မတော်ကာကွယ်ဦးစည်းချုပ်ဖြစ်ခဲ့သူ NLD နိုင်ကဦးတင်ဦးဟာဆိုရင်လေဒီမှတ်တမ်းရုပ်ရှင်ကိုကြည်ကွင်ရဖို့အားခေတာကြောင့်အဖွင့်မိကွန်းမှာထည့်သွင်းပြောဆိုသွားပါတယ
်ဒီခု Twilight Over Burma ဆိုတဲ့အမနာမကြည်ကွင်းစရာဟာလူအခွေရဲ့အပနာဆုံးရှုံးနစ်နာပြီးလူသားတယောက်အနေနဲ့မဖြစ်သေးမဖြစ်တိုက်တာကိုခံရတဲ့ဟာအပေါ်မှာဘယ်လိုပြသသွားမယ်ဘယ်လိုဖြစ်ပြီးတော့လာခဲ့တယ်ဆိုတာကိုအမနာမကျွန်တော်စိတ်ပါဝင်စားမှုရှိပါတယ
်ထွိုင်းလန့်ဥပဘာမှာဇလန်းပြသခွင့်ရဖို့ပြန်လဲစီစစ်ပေးပါရန်ရုပ်ရှင်ပွဲကျင်းပရေးအဖွဲ့ကပညာရေးဝန်ကြီးကိုပြန်လဲလျှောက်ထားခဲ့ပြီးရုပ်ရှင်စင်စာဘုတ်အဖွဲ့ကဒုတိယတစ်ကြိမ်ပြန်လဲကြည့်ရှုစီစစ်ရမှာလဲပြသရန်မတင်ဘူးလို့သာဆုံးဖြတ်ခဲ့ပါတယ်NLD အစိုးရလက်ထက်စာပေဂီတရုပ်ရှင်လောကမှာလွတ်လပ်စွာဖန်တီးခွင့်တွေရလာမယ်လို့ညွှန်လင့်ထားကြပေမဲ့လက်ရှိတိုင်းပြည်ရဲ့အခြေအနေအရအလားတူကန့်သတ်မှုမျိုးတွေဆက်ရှိနေနိုင်သေးတယ်လို့ပညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင့်ဆွေကပြောပါတယ
်ဥပဒေအရဖွဲ့ထားတဲ့စင်စာအနေနဲ့ကတော့ဟိုသူ့အနေနဲ့ကတော့ဘယ်ခေတ်ဘယ်ခါမှဖြစ်ဖြစ် တကယ်မတင်ဘူးလို့ပြောတဲ့စာမျိုးတွေတော့ဟိုသူ့ criteria နဲ့မမြင်တော့ပိတ်တာတော့ပြသပြမပြတာတွေကတော့ရှိမယ်ပဲလို့ကျွန်တော်တော့ထင်တယ်ခင်ဗျဟိုကျွန်တော်တို့စီမံရင်မဟုတ်ပါဘူးစင်ဆာဘုတ်ကတော့ဒီရုပ်ရှင်နဲ့ပတ်သက်တာတော့နိုင်ငံကြီးတော်တော်များများမှရှိပါတယ်ဟိုတွားနေတဲ့ပုံစံချင်းတွေကတော့အများကြီးပေါ့လေမတူနိုင်တာတူနိုင်တာတွေပေါ့
Twilight Obama ရုပ်ရှင်ပြသခွင့်အပိတ်ပင်ခံရတာနဲ့ပတ်သက်လို့ဒီရုပ်ရှင်ပွဲတော်ကိုကိုယ်တိုင်တက်ရောက်နေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကအခုလိုမှတ်ချက်ပေးပါတယ
်ဒီဇလန်နဲ့မှာပါတဲ့အသေးစိတ်အချက်လက်ကလေးတွေဟာမှန်နေမမှန်ဘူးဆိုတာတွေဟာတကယ်လို့မမှန်ခဲ့ဘူးဆိုလို့ရှိရင်လည်းတခြားမမှန်ကန်ပါဘူးဆိုတဲ့သတိထောက်ထားတွေတချိန်ချိန်မှာထွက်လာမယ်ပေါ့နော်အဲ့တော့အဓိကအကြောင်းရင်းကဒီဖြစ်ရမျိုးတကယ်ဖြစ်ခဲ့တယ်ဆိုလို့ရှိရင်အားလုံးလူတွေအနေနဲ့ကိုယ်တိုင်သိရှိပြီးတော့ဟိုအပြန်အလှန်ပေါ့နော်ညှင်းဆို့မှုတွေတစ်ခက်ကနေပြီးတော့ကြိုးကြောင်းပြညှင်းဆို့မှုတွေဒါမျိုးလေးတွေထွက်လာတယ်ဆိုလို့ရှိရင်တော့အားလုံးရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ကလေးတွေလုပ်နိုင်တာပေါ့ဒါနှစ်ပေါင်းအတော်ကြာလုံးကဖြစ်ခဲ့တဲ့ကိစ္စလေဒီကိစ္စကြောင့်အခုလက်ရှိတက်မတော်ရဲ့ဂုံတိတ်ခါညှိုးနှွမ်းစေရမယ်ဆိုတော့မဟုတ်ဘူးပေါ့ဟိုတကယ်တမ်းကြာလို့ရှိရင်တက်မတော်အနေနဲ့ဒါတစ်ချိန်လုံးကဖြစ်ခဲ့တဲ့ကိစ္စအခုလက်ရှိငါတို့လုပ်နေတဲ့တက်မတော်ဟာဒီလိုအခြေအနေမျိုးတွေမဖြစ်စေရဘူးဆိုတော့ပုံစံမျိုးနဲ့ကြီးကပ်မယ်ဆိုလို့ရှိရင်လည်းဒါအမှန်ကန်တဲ့ကြီးကပ်မှုဖြစ်မှာပဲလေ
ဒီနိုင်ငံတကာရုပ်ရှင်ပွဲတော်မှာလူအခွင့်အရေးနဲ့လူဂုံတိတ်ခါကိုအပြည်ပြင်းဆုံးပေါ်ကျူးနိုင်တဲ့ရုပ်ရှင်ကိုရွေးချယ်ဆုပေးတဲ့အခါဒေါ်ဆန်းစုကြည်စုမင်းကိုနိုင်စုဟန်တာဝူရီဦးဝင်းတင်စုတွေအပြင်စု၉စုကိုချင်းမြင့်သွားမှာဖြစ်ပါတယ်ဒီနေ့အတွက်ထူးခြားတာကတော့ VOA American အသံအနေနဲ့ရွေးချယ်ချင်းမြင့်မဲ့ VOA စုပါဝင်လာပါတယ်ခင်ဗျာ
ကိုညံဝင်းအောင်စုစည်းတင်ပြခဲ့တာပါရှင်အခုတော့ကရင်ပြည်နယ်ဘက်ကဒီစာနာရိတ်ခါတည်ဆောင်မှုကန့်သတ်ချက်အခြေအနေကိုတင်ပြပေးပါမယ်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်မှာအစိုးရစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ်တွေကနေစာနာရိတ်ခါတည်ဆောင်မှုကန့်သတ်စီစဉ်နေတဲ့အလို့ရအပေါ်မတင်ညာကြတဲ့အတွက်ဒေသခံတွေကန့်ကွက်နေကြပါဗျ။တိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA အပေါ်စာနာရိတ်ခါဖျက်တောက်ဖို့ရည်ရွယ်တဲ့အလို့ရလို့ဆိုပြီးဒီအစီအစဉ်ကြောင့်ဒေသခံတွေအခက်တွေ့နေရတဲ့အတွက်ခြိတက်ဆန္ဒပြခဲ့ကြတာပါ။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်တင်ဒါအောင်နိုင်ကွန်းအင်ကတင်ပြပို့ထားပါရရှင
်ဟုတ်ကဲ့ပါကရင်ပြည်နယ်လှိုင်းပွဲမြို့နယ်ဘက်မှာအစိုးရတပ်မတော်နဲ့ကရင်နယ်ခြားဆောင်တပ် PGF ပူးပေါင်းတပ်ဖွဲ့တွေကနေဖြတ်လိဖြတ်ပုံစံနဲ့စာနာရိတ်ခါတည်ဆောင်မှုကိုကန့်တန့်စီစစ်နေတယ်ဆိုပြီးဒေသခံကြေးရွာသားတွေကနေစံသပ်ဖော်ထုတ်ခဲ့ကြတာပါလှိုင်းပွဲမြို့နယ်မဲရဝေါ်ဒေသကလူထော်မဲပရူနဲ့တကွီးတလာကြေးရွာအုပ်စုအတွင်းဒေသခံတွေကနေမနေ့ကစံသပ်ဖော်ထုတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရောပိုကြေးရွာသူတူကခုလူပြောပါတယ်
ဒီအောက်ဆောင်ရင်းမူလေဒီမူလေတော့တော့လေမသွားတော့လို့ကပ်ပြည်တယ်နေနေစနာမပြနေတော့ဒီတော့ဆောင်းစရတော့ဆောင်းစေဝေးမူရ
ပြီးကြတဲ့2015ခုနှစ်ကုန်ကနီးကနေအခုချိန်ထိမဲရဝေါ်ဒေတာခံတွေစာတုံးဖို့ဝယ်ယူလာတဲ့စာနာရိတ်ခါတွေကိုအစိုးရတပ်မတော်တပ်မလီလီလှုပ်ရှားတပ်ဖွဲ့နဲ့ကရင်နယ်ခြားဆောင်အမှတ်13ညတက်နှစ်တိုင်ရင်းတို့ကနေစီစစ်ပြီးအကန့်အသတ်နဲ့သာတယ်ဆောင်ခွင့်ပြုနေတဲ့ပုံမှာဒေတာခံတွေကစာနာပြခဲ့ကြတာပါလိုင်းမွေးဒေတာခံចောင်းဆရာသူဖြစ်တဲ့ဦးစောမြင့်ကတော့မဲရဝေါ်ဒေတာတွင်လှုပ်ရှားနေတဲ့ဘူမူကြီးစောဆန်းအောင်ဦးစီးတဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးရတ်တပ်မတော် DGP အခွဲသက်ဖွဲ့တွေကိုရိတ်ခါဖျားသားဖို့ရည်ရွယ်ပြီးရိတ်ခါတည်ဆောက်မှုကိုကန့်တနေတယ်လို့ဆိုပါတယ်
ဒီတော့မှဆိုလို့ရှိရင်ကြာကြာဖက်ဆက်သားဒီပြည်သားပုံကိုလောက်တာနဲ့ဖြစ်တဲ့အတွက်ကြောင့်အဲ့ဒီဒီရှိဒီရာဒိတ်ခပိုင်းဆိုင်ရာဒီတမတော်ဆရာမျိုးတော့လေဒီဒိတ်ခပိုင်းဆိုင်ရာမပတ်တဲ့တို့ဖြတ်တော့ခြင်းလို့တော့ကြွာလာတရားမျိုးပြီးတော့သူပြေသာမဒိတ်ခဆန့်စီသွားတယ်ပေါ့အဲ့ဒီဒီကနေကြာကန်တာနဲ့တော့ဆန္ဒပိတ်ပင်မှုတွေနောက်ပစ်လေးမှုတွေလောက်တာပေါ့
စန္ဒရိတ်ခတည်ယူမှုဟန်တန်းခံရတဲ့လှိုင်းပွဲမျိုးနဲ့ခြေရွာပေါင်း30ကျော်ပါဝင်နေပြီအဲ့ဒီဒေတာမှအစိုးရတမတော်ဖွဲ့ရဲ့ BGF တိုင်ရင်တစ်တုံညာတစ်နှစ်ရဲ့ခွဲထွက်တီကူပြည်တပ်ဖွဲ့ဝင်တွေရဲ့ကရင်မျိုးရစီယုံ KNU လောက်ခံ KNL တပ်မ9နဲ့တပ်မ9တပ်ဖွဲ့ဝင်တွေကလည်းလှုပ်ရှားနေတဲ့နေမြေလည်းဖြစ်ပါတယ်။ပိုင်းသားလက်နက်ကန်ဖွဲ့တစ်ခုဖြစ်တဲ့ TGPA ကိုရိတ်ခါဖျက်တော့ဖို့ရည်ရွယ်တဲ့အစီအစဉ်လို့ဆိုကြပေမဲ့လည်းအခုလိုစာနာရိတ်ခါတည်ယူမှုတွေကိုကန့်တတ်မှုတွေကြောင့် TGPA အတွက်ကြီးကြီးမားမားထိခိုက်မှုမရှိဘူးလို့အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်ကြီးစောရဲထက်ကပြောပါတယ်။
ကျွန်တော်တို့ဒီတက်ပြီးကိုဒီတက်သားပြတ်ထားတာကနော်ပြင်မှတ်ထားပြီးတော့သူကပြေးဆိုတာပါပဲ။ဒါပေမဲ့ကျွန်တော်တို့တက်အနေနဲ့ဆရတာရှင်ပြန်တက်ဆောင်းတဲ့တဘာဝအရဟိုအရင်ရိခါတောင်းတဲ့ရှိရတဲ့တက်ပေါ်မှာတော့တရားရှိချင်မှုကအနေနဲ့ပဲရှိတယ်။ဒါပေမဲ့ပိုဒီတက်ကံဒီကြတော့ပုံပြီးရှိခဲ့တာပေါ့နော်
။ဘူမူကြီးစောစောင်းအောင်ဦးစီးတဲ့ DGB ဖွဲ့ဟာ2014ခုနှစ်ကမွန်ပြည်နယ်ကြံမြို့မြို့နယ်တွင် DGB နဲ့အစိုးရတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအဓိကတာဝန်ရှိသူဂလုသူဘောပြေဝမှုဘူမူကြီးစောစန်းအောင်ကိုအော်တိုဘာလ20ရက်နေ့ရက်စွဲနဲ့ DGPA ဌာနချုပ်ကနေထုတ်ပယ်ခဲ့တာဖြစ်ပြီးအခုခါမှာကော့ကရိတ်မြို့နယ်လှိုင်းပွဲမြို့နယ်ဘက်မှာခြေပြုတ်လှုပ်ရှားနေတယ်လို့မြန်မာတပ်မတော်နဲ့ကရင်နယ်ခြားဆောင်တပ်တို့နဲ့တိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ် Lashi Mimanangama and Eddie Suya Telabi Nabai, Nangano Suya Gani, Piranzu, Ninja Yi Nilagan, Nasate Yasu Pinlo Nilagan, Chimba Nai Yitwe, a Jupin Sin Yi Comedy, and Sakomedy, who poisoned heavy, Tangin Dalanaka, Poitin, Twisu, Sunin is Ele Pipare, Tabeme, Lashi Mimatamro, and see it man is a pit, Pumuji Sosa, Usita, Tiki, Pony Negaro, a Suya Kuzele Porigani, Twisu, Kalanda, Mumishi, Bulu, Trina Pianja Yi Tawanka, Puji Soya Teka, Pio Varekamia.
နိုင်ကုန်းအင်းတည်င်းပြပို့ခဲ့တာပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ကမူရေးစေဝါဖန်စီယာမိတဲ့အကြောင်းကိုတင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်တာချီလိတ်မဲဆိုင်ချစ်ကြီးရဲ့တရားကိုဖျက်ကျော်ပြီးထိုင်းဘက်ဂျန်ကိုကားမောင်းဝင်လာတဲ့မြန်မာနိုင်ငံသားတွေထံကနေစိတ်ကြွဆေးပြားတသိန်းကျော်ဖန်စီယာမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေက
ဒီစိတ်ကြွဆေးတွေဟာထိုင်းအခောက်ခွန်အဖွဲ့နဲ့လုံခြုံရေးဝန်ထမ်းတွေကရှာဖွေချိန်မှာတံတားပေါ်မှာဖမ်းဆီးမိခဲ့တာမှန်ကန်ကြောင်းဒါပေမဲ့ဒီဆေးတွေဟာဘသူတွေပိုင်ဆိုင်တယ်လဲဆိုတာကိုတော့စုံစမ်းနေသေးဖြစ်တယ်ဆိုပြီးရှမ်းပြည်နယ်မူရစေဝါတိုက်ဖြတ်ရေးခေါင်းဆောင်တူဖြစ်တဲ့ဦးဆိုင်ဟန်ကဆိုပါတယ်အတတအစီအလုပ်တဲ့နေရာမှာမိတယ်လို့ပြောတာပါလေဒီပြင်တဲ့အရာပ
ါလာတဲ့ကားမောင်းသူအပါအဝင်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုလာရောက်လှုပ်လှုပ်ကင်သူတွေထိုင်းဘက်ကိုခီးစေအဖြစ်လိုက်ပါလာသူ၅ဦးကတော့လက်ရှိမှာဖမ်းဆီးစစ်ဆေးတာကိုခံနေရဆဲဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့မှာစိတ်ကြွဆေးကြတဲ့မကြာခဏဖမ်းဆီးမိနေပြီးမြန်မာနိုင်ငံဘက်ကလာတယ်လို့တော့ထိုင်းဘက်ကပြောဆိုလေးရှိပါတယ်လက်ရှိမှာတော့ဒီနှစ်ထဲမှာပဲရှမ်းပြည်နယ်အတွင်းမှာစိတ်ကြွဆေးတွေတိမ့်နဲ့ချီပြီးတော့အများအပြားဖမ်းဆီးမိနေတယ်လို့ပြီးခဲ့တဲ့လကုန်ပိုင်းကပဲရှမ်းပြည်နယ်တာချီလေးမြို့နယ်ပါခုတ်စစ်ဆေးရေးဂိတ်မှာစက်သိန်းပေါင်း9000ကျော်လောက်တန်ဖိုးရှိတဲ့ဒိန်းဖြူဘလောက်တုံးတွေကိုလည်းဖမ်းမိခဲ့တာဖြစ်ပါတယ်ရှင်
မိုင်အေးမှာတင်ပြပို့ခဲ့တာပါရှင်အခုတော့2016ဥရောပဖလားပြိုင်ပွဲကိုကြည့်ကြရအောင်ပါဥရောပဖလားပြိုင်ပွဲကျင်းပနေတဲ့ပြင်သစ်နိုင်ငံကအမျိုးတချို့မှာတော့အရက်သေးစားရောင်းချတာတွေကိုအာဏာပိုင်တွေကကန့်သတ်လိုက်တယ်လို့လုံခြုံရေးတွေကိုလည်းတိုးမြင့်လိုက်ပါတယ်တချိန်တည်းမှာပဲရုရှားနဲ့အင်္ဂလန်ပြိုင်သက်တချို့ဗုဒ္ဓဟူးနေ့အစောပိုင်းကပြင်သစ်မြောက်ပိုင်းမှာရန်ဖြစ်ခဲ့လို့ပြင်သစ်ရဲကလူစုခွဲနှိမ်နင်းခဲ့ပါတယ်ယူရို2016ဘောလုံးပွဲဘက်ကိုဒီထူးခြားတဲ့အခြေအနေတွေနဲ့အတူဒီကနေ့ကစားမဲ့ယူရို2016အုပ်စုဒုတိယပွဲစဉ်တွေအပေါ်သုံးသပ်ချက်ကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။ယူရို2016ရဲ့အုပ်စုပွဲစဉ်တွေရဲ့ပထမပွဲတွေပြီးတဲ့နောက်မှာတော့ဒီကနေ့ဒုတိယပွဲစဉ်တွေကစားမှာဖြစ်ပြီးတော့အင်ရှင်ပြင်သစ်ရဲ့အုပ်စု A နဲ့အုပ်စု B ကရုရှားနဲ့ Slovakia တို့ကစားကြမှာပါ။အုပ်စု A မှာတော့ပြင်သစ်နဲ့ Albania, Switzerland နဲ့ Romania တို့တွေ့ကြမှာပါ။မြန်မာစံတော်ချိန်ညနေ9:00ခွဲမှာပထမဆုံးကစားမဲ့ရုရှားနဲ့ Slovakia ပွဲကတော့ပြင်သစ်နိုင်ငံမြောက်ပိုင်းလီမျိုးမှာကစားမှာဖြစ်ပြီးတော့အဲ့ဒီမျိုးနဲ့ Lens မျိုးတွေမှာအရက်သေးစားရောင်းချတာတွေကိုကန့်သတ်လိုက်ပြီးလုံချုံရေးကိုလည်းတိုးမြင့်ချထားလိုက်ပါတယ်။လီလီမျိုးတစ်ဝိုက်လုံချုံရေးအင်အား4000ကျော်အထိတိုးမြင့်ထားလိုက်ပြီးတော့အရက်သေးစားရောင်းချတာတွေကိုကန့်သတ်လိုက်တာနဲ့ပတ်သက်ပြီးဒေသခံအစိုးရကိုယ်စားလှယ် Michel Lalanne ကအခုလိုပြောပါတယ်
။ Nous avons également pris des mesures
ဒီကနေ့ညစပြီးတော့တောက်ကြံညအထိအရက်ပလင်းတွေရောင်းချလာတဲ့ပတ်သက်ပြီးဒါမစ်ချက်တချို့ကိုကျွန်တော်လုံဆောင်ခဲ့ပါတယ်။ပလင်းတွေကိုလက်နဲ့လို့သုံးပြီးတော့တိုက်ခိုက်တာတွေကိုရှောင်နိုင်ဖို့အတွက်အရက်တွေကိုဖန်ပလင်းဒါမှမဟုတ်တံမှုတွေနဲ့မသေးရဘူးလို့ကျွန်တော်တားမြစ်ထားပါတယ
်။လီလီမျိုးနာကလန်စ်မျိုးမှာတော့အင်္ဂလန်နဲ့ဝေးလ်စ်တို့မနေ့ဖြန်မှာကစားကြမှာဖြစ်ပြီးတော့ဗိုလ်ထုနေ့မနေ့အစောပိုင်းကတော့ရုရှားနဲ့အင်္ဂလန်ပြိုင်ပွဲတွေလီလီမျိုးမှာရန်ဖြစ်တာတွေအနည်းငယ်ရှိခဲ့ပေမဲ့ပြင်သစ်ရဲတွေကလူစုခွဲနိုင်ခဲ့ပါတယ်။ယောဘဘောလုံးဖွဲ့ချုပ် UEFA ကတော့နှစ်ဖက်ပြိုင်ပွဲတွေထပ်ပြီးတော့ရန်ဖြစ်မယ်ဆိုရင်ပြိုင်ပွဲကနေထုတ်ပယ်ခံရမယ်လို့အစောပိုင်းကသတိပေးထားပါတယ်။ပြင်သစ်နီးပြား DDA ဒီရှောင်းကတော့သူတင်ကစားမဲ့မဆူးမျိုးမှာလုံခြုံရေးတွေအပြည့်ချထားတယ်လို့ပြောပါတယ်
Tout est fait pour que la sécurité soit garantie. Après, je sais pas ce qui a été
déclenché. Mais oui, tu vois, c'est ça, non, moi, tu vois, l'eau, c'est à chier, et qu'on l'a pas parlé. Comme il y a, on l'a dit, ma va. Puis, puis, qu'il y a, il y a, puis, 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 il y a, puis,
ဒါပြင်ပထမပွဲတုန်းကပြင်သစ်အသင်း6ပါးကိုရအောင်အကွက်ဆင်ပေးပြီးတော့အနိုင်5ကိုလည်းကိုယ်တိုင်သွင်းပေးခဲ့တဲ့ပြင်သစ်ရှီတန်းလူပါရက်ကိုလည်းသူကချီးကျူးလိုက်ပါတယ်ပြင်သစ်အသင်းကတော့ဒီပွဲမှာပထမပွဲတုန်းကလူစင်းအတိုင်းပွဲထွက်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဆိုတော့ဒီညကစားမဲ့ပွဲစဉ်တွေနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ကိုစော်မျိုးသားကဘယ်လိုသုံးသပ်ပါသလဲ
ရုရှားနဲ့ဘလူဗဂီယာပွဲကတော့ကျွန်တော်အခုသူတို့နှစ်ပြင်ပထမကစားသွားတဲ့ခြေစွမ်းညဆိုကျွန်တော်ရုရှားကိုကြိုက်ပါတယ်ရုရှားပဲနိုင်သွားလိမ့်မယ်လို့သုံးတယ်အဓိကကတော့သူတို့ဗဂီယာခံစစ်သိနေကောင်းဗျခံစစ်မကောင်းတဲ့အတွက်ကြောင့်ရုရှားတိုက်စစ်ကိုတောင့်ခံနိုင်မလို့ရဘူးပေါ့နော်ရုရှားကလည်းဒီပွဲမှာအင်္ဂလန်နဲ့ပွဲကလို့ဟိုခံစစ်ကိုတိုက်ပြီးပြီးဆောက်ကစားလို့မရဘူးသူကလည်းဂိုးရောက်တော့ဖွင့်ကစားရမှာပေါ့သူတို့အပြန်အလှန်ဖွင့်ကစားရင်းနဲ့ပဲရုရှားနိုင်သွားလိမ့်မယ်လို့ကျွန်တော်တို့အဲ့လိုမျိုးသုံးတယ်ဒီနည်းနဲ့အယ်ဘေးနီးယားကတော့အယ်ဘေးနီးယားကတော့ခံစစ်ကိုပဲအားပြုပြီးတော့တံပြန်တိုက်စစ်နဲ့ကစားလာမှာပဲသူတို့လည်းခြေသွမ်းခြေသွားခြင်းရောကျွန်တော်တို့ဒီကစားသမားစုဖွဲ့မှုတွေရောတော်တော်လေးကွာပါတယ်။ကွာတယ်ဆိုတော့ဒီအဲ့ဒီပွဲမှာကျွန်တော်တို့အင်ရှင်ပြင်သစ်တယ်နိုင်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ချင်တယ်။ရူမေးနီးယားနဲ့ဆွစ်ဇာလန်ပွဲကတော့ကျွန်တော်တို့ဒီဆွစ်ဇာလန်ကတော့တော်တော်လေးဟိုတည်နေတဲ့အတင်းပေါ့။တို့တို့ပဲရူမေးနီးယားကလည်းဟိုပြင်းပြလို့အတင်းမျိုးတောင်းပါပဲဟိုပုဂ္ဂတိကပဲရှုံတာလေဆိုခြေသွမ်းရကြည့်မယ်လို့ရှိရင်တို့နှစ်ပင်းကခြေသွမ်းခြင်းမသိမ်းမင်းပါပဲမသိမ်းမင်းဖြစ်တဲ့အချိန်မှာကျွန်တော်ရူမေးနီးယားကခံစစ်ကစားပုံပုံပြီးကောင်းတဲ့လို့ကြောင့်ကျွန်တော်ကဒီဘက်မှာတော့ကျွန်တော်ရူမေးနီးယားကိုလည်းလေးပို့ပြီးတော့အကြိုက်ပြင်းလို့သုံးမဲ့ချင်ပါတယ်ဖြစ်နိုင်ဆုံးရလက်ကတော့အဲ့ပွဲကျွန်တော်အမြင်ပြောရင်တရေနဲ့ပွဲပြီးသွားလိမ့်မယ်လို့အဲ့လိုမျိုးသုံးမဲ့ချင်ပါ
ဒီအသင်းတွေရဲ့ထိတ်တိုက်တွေ့ဆုံမှုမှတ်တမ်းရတော့ပြင်သစ်ကအယ်ဘေးနီးယားကို6ကြိမ်တွေ့ပူတာမှာ4ပွဲနိုင်ထားပေမဲ့နောက်ဆုံး2ပွဲမှာတော့တည်ကြထားပါတယ်ရုရှားနဲ့ဆလိုဗာကီးယားမှာရုရှားက3ပွဲနိုင်4ပွဲတည်2ပွဲရှုံးထားပြီးတော့ဆွစ်ဇာလန်နဲ့ရိုမေးနီးယားမှာတော့5ပွဲတည်နိုင်ပြီးတော့2ပွဲတည်ကြထားပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တာပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7.2ကနေဖန်ယူနှားဆင်နိုင်ပါတယ်နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနှားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကြွကြောသိန်းကကြေညာပေးမှဖြစ်ပါတယ
်။ Florida ပြည်နယ် Orlando မြို့ကနိုင်ကလပ်မှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်လို့ပိုးပြီးရှင်းရှင်းလင်းလင်းရှိလာနေပြီးတော့ပိုးပြီးပေါ်လွင်လာနေပြီလို့ American ဒုတိယသမ္မတအဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့တနက်ပစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေကဆန့်စစ်နေကြတာပါ။အင်္ဂါနေ့ကအဲ့လိုပြောတာမှာ Mr. Biden ကအသေးစိတ်ပြောမသွားပေမဲ့လာမယ့်ရက်တွေအတွင်းသမ္မတဘရက်ကိုဘာမှကနောက်ထပ်ပြောပါလိမ့်မယ်လို့တော့ပြောသွားပါတယ်။မစ္စတာ Obama ဟာ Orlando မြို့ကိုကြာသပတေးနေ့မှာသွားဖို့ရှိပါတယ်။ Republican Party သမ္မတလောင်းဖြစ်လာဖို့တည်ကြနေတဲ့ Donald Trump ရဲ့အပြင်းထန်ဥပဒေမှုကိုတုံ့ပြန်ချေပါတဲ့အနေနဲ့သမ္မတ Barack Obama ကကမ္ဘာတဝန်း Islam အစွန်းရောက် IS အဖွဲ့ကိုချေမှုန်းရေး American စစ်ဘက်ရဲ့ဆောင်ရွက်ချက်တွေနဲ့သူ့ရဲ့မဟာဗျူဟာတို့ကိုအင်္ဂါနေ့မှာပြင်းပြင်းထန်ထန်ကောက်ွယ်ပြောဆိုသွားပါတယ်။ ISIL နဲ့ Al-Qaeda လိုအဖွဲ့တွေက American နဲ့ Islam မကြားအနောက်နိုင်ငံတွေနဲ့အစ္စလာမ်မကြားစစ်ပွဲဖြစ်အောင်လုပ်နေပြီးမွတ်စလင်အားလုံးကိုသူတို့ကပဲကိုစားပြုတဲ့ပုံစံနဲ့ဝါဒဖြန့်တာလူသစ်စုဆောင်းတာတွေလုပ်နေတဲ့အကြောင်းဒါကိုနားမလဲပဲသူတို့လိုချင်တဲ့ပုံစံမျိုးဖြစ်အောင်တုံ့ပြန်မယ်ဆိုရင်ဘာသာတရားတစ်ခုလုံးနဲ့စစ်ဖြစ်ရကြသလိုသူတို့အစားကိုကအကြမ်းဖက်လုပ်ရက်တွေကိုလုပ်တဲ့လူတွေဖြစ်သွားလိမ့်မယ်လို့သမ္မတဥပမာကပြောပါတယ်တော်ရိုးပင်လေရေပိုင်းနဲ့အငင်းပွားနေတာနဲ့ပတ်သက်ပြီးတင်းမာတဲ့ကြေညာချက်တရက်ကိုရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကထုတ်ပြန်ပြီးတဲ့နောက်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ကြပါတယ်ဂျပန်ရေပိုင်နယ်ထဲကိုတရုတ်ရေတဲ့သင်္ဘောတစ်စင်းခဏတည်းဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့ဂျပန်ဒုဘက်ကစူးရိမ်မခင်မှုဆိုတဲ့အကြောင်းပြောပါတယ်။ဂျပန်ဆိုရဒုတိယတွင်းဝင်ချုပ်ဟီရိုရှိကဆဲကူကဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံဘက်ကစူးရိမ်ချက်ကိုဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ခင်ဗျာ
။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ်။ဗီအိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ဒါရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင
This program has come to you from the Voice of America, Washington.